မြန်မာနိုင်ငံကဒုတိယပြည်ထောင်စုဝန်ကြီးအပါအဝင်အမျိုးသမီးအခွင့်အရေးတွေချိုးဖောက်မှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပြုလုပ်ခဲ့သူနိုင်ငံတကာကစစ်ပက်အရာရှိ၉ဦးကိုဥရောပသမဂ္ဂ EU ကပိတ်ဆို့တန်ခတ်လိုက်ကြောင်းဒီကနေ့ကြေညာလိုက်ပါတယ်။မြန်မာစစ်ကောင်စီဒုတိယပြည်ထောင်စုဝန်ကြီးဟာသူ့ရဲ့စစ်ဆေးရေးဝန်ထမ်းတွေကိုနိုင်ငံရေးလှုပ်ရှားမှုနဲ့ဖမ်းဆီးထားတဲ့အမျိုးသမီးတွေ LGBTQ လိင်သူစုံမဲ့သူတွေကိုလိင်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေလှုပ်ဆောင်ပြီးစစ်ဆေးမေးမြန်းခွင့်ပြုတဲ့အတွက်တန်ခတ်ပိတ်ဆို့ရတာလို့ဆိုပါတယ်။အဲ့ဒီလိုတန်ခတ်ပိတ်ဆို့ခံရသူတွေထဲမှာရုရှားစစ်ပက်အရာရှိတွေ၊အာဖဂန်တာလီဘန်တွေနဲ့တောင်ပိုင်းဆူဒန်ကရဲအရာရှိတွေလည်းပါဝင်ပါတယ်ခင်ဗျာ။